လိုမာရှိ2023ခုနှစ်မြန်မာရွေးကောက်ပွဲ၄နှစ်ပြည့်ချိန်မှာနိုင်ငံလွှတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွှတ်တော်ကိုယ်စားပြုကော်မတီ CRPH ကကြေညာချက်ထုတ်ပြန်ခဲ့ရမှာ2020ရွေးကောက်ပွဲပြီးအနာသိမ်းခဲ့တဲ့စစ်တပ်ကလာမယ့်2025ခုနှစ်ထဲမှာကျင်းပဖို့ပြင်ဆင်နေတဲ့ရွေးကောက်ပွဲကိုတရားမဝင်မှုဆိုပြီးကန့်ကွက်ထားပါတယ်။စစ်တပ်အနေနဲ့ရွေးကောက်ပွဲကျင်းပဖို့လုပ်ပိုင်ခွင့်မရှိကြောင်းပြောပြီး2020ခုနှစ်အရသာစုရဲ့ဒီမိုကရေစီနည်းကျရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့ရွေးကောက်ခံအမတ်တွေဟာလွှတ်တော်ကိုယ်စားလှယ်တွေရဲ့လုပ်ငန်းစဉ်ကိုဆက်လက်ဆောင်ရွက်နေကြောင်းလည်းအဲ့ဒီကြေညာချက်မှာဆိုပါတယ်။ CRPH ကိုနိုင်ငံတကာပါလီမန်များအဖွဲ့ IPU နဲ့2021ခုနှစ်ထဲမှာကျင်းပခဲ့တဲ့142ကြိမ်မြောက်နိုင်ငံတကာပါလီမန်များညီလာခံအမှုဆောင်ကောင်စီအစည်းအဝေးကတရားဝင်လက်ခံထားကြောင်းဆိုပါတယ်။စစ်ကောင်စီဘက်ကတော့ပြည်အောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH အဲ့ဒီကတစင်ဖွဲ့စည်းထားတဲ့မြို့သားညွေအစိုးရ NUG နဲ့လက်နက်ကိုင်ခုခံစန့်ကျင်နေကြတဲ့ပြည်သူ့ကာကွယ်ရေးတပ် PDF တွေကိုအကြမ်းဖက်လုပ်ငန်းတွေလုဆောင်နေကြောင်းမကြာခဏသတင်းတွေထုတ်ပြန်လေးရှိပါတယ်ခင်ဗျာ။